ကမ္ဘာတဝန်း Omicron မျိုးဗီဇကွဲ COVID-19 ကူးစက်မှုတွေတည်တည်ပြန့်ပြန့်ဖြစ်ပေါ်နေတဲ့အချိန်မှာပဲအိန္ဒိယနိုင်ငံကလည်းအသက်15နှစ်ကနေ18နှစ်အကြားဆက်ကျော်သက်လူငယ်တွေကိုကာကွယ်ဆေးထိုးပေးမယ့်အစီအစဉ်ဒီကနေ့တနင်္လာနေ့မှာစလိုက်ပါတယ်။ဒီချိန်ထဲမှာပဲလွန်ခဲ့တဲ့24နှစ်အတွင်းအိန္ဒိယမှာ COVID-19 ကူးစက်သူ33,950 ဦးရှိခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကဒီကနေ့ကြေညာပါတယ်။ပြင်သစ်နိုင်ငံမှာတော့ COVID ကူးစက်မှုအရှိန်မြင့်ဖြစ်ပေါ်နေတာကိုဟန်တားဖို့ကြိုးစားတဲ့အနေနဲ့ဒီကနေ့ကန့်သတ်ချက်အသစ်တွေထုတ်ပြန်ပါတယ်။အဲဒီကန့်သတ်ချက်အသစ်တွေထဲအပြင်းမှာလူ 9,000 နဲ့ပိုပြီးစုဝေးတာနဲ့အစားအုပ်အတွင်းလူ 2,000 နဲ့ပိုစုဝေးတာတွေမလုပ်ရတဲ့အချက်လဲပါဝင်ပါတယ်။တောင်ကိုရီးယားမှာတော့ကူးစက်မြန် COVID-19 မျိုးဗီဇကွဲ Omicron ကြောင့်ပထမဆုံးသေဆုံးသူတွေရှိလာပြီဖြစ်ကြောင်းယောဟန်သတင်းမှာဒီနေ့ဖော်ပြပါတယ်အသက်60ဝန်းကျင်ရှိပြီဖြစ်တဲ့အခုသေဆုံးသူတွေဟာ Omicron ကြောင့်သေတာလားဒါမှမဟုတ်တခြားအကြောင်းတစ်ခုကြောင့်သေဆုံးတာလားဆိုတာကိုအတိအကျမသိရသေးဘူးလို့ယောဟန်သတင်းမှာရေးသားထားပါတယ်ခင်ဗျာ